မရိကပြည်တော်စုအော်ရီဂွန်ပြည်နယ်ဖို့လန်းမြို့နယ်တခြားနေရာတွေကရုံးဝင်းစံကတ်ဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ယာနဲ့ချီတဲ့ဖက်ဒရယ်လူမျိုးရေးတပ်ဖွဲ့ဝင်တွေလွှတ်ထားတဲ့ပေါ်အမေရိကန်အစိုးရရှိနေသူဝီလျံဘားကအင်္ဂါနေ့မှာအခိုင်အမာကာကွယ်ပြောဆိုခဲ့ပါတယ်။ဖို့လန်းမြို့ကတရားရုံးမှာဖက်ဒရယ်လူမျိုးရေးတွေရဲ့လုပ်ရည်နဲ့ပတ်သက်ပြီးဝေဖန်ပြောဆိုချက်တွေကိုအောက်လွှတ်တော်တရားရုံးကော်မတီရှိအင်္ဂါနေ့ကြားနာပွဲတွင်ဝီလျံဘားကခြေပပြောဆိုသွားပါတယ်။
What unfolds nightly around the courthouse cannot reasonably be
ရယုံပေါ်ဝင်ခြင်းမှာညစဉ်ဖြစ်ခဲ့တာဒီမှာဆန္ဒပြပွဲလို့လက်ခံခေါ်ဆိုဖို့မဖြစ်နိုင်ပါဘူး။အဲ့ဒါဟာအမေရိကန်ပြည်ထောင်စုအစိုးရအပေါ်တိုက်ခိုက်မှုပဲဖြစ်ပါတယ်လို့ရှင်းနေချုပ်ဝီလျံဘားကပြောပါတယ်။အတိုက်ခံဒီမိုကရက်တွေကတော့ဖက်ဒရယ်အစိုးရဟာငင်းငိုင်းနဲ့နီလန်းနဲ့ဆန္ဒပြသူတွေရဲ့အခွင့်အရေးကိုချိုးဖောက်နေတယ်ဆိုပြီးစွပ်စွဲထားပါတယ်။ပိုလန်မြို့မှာလုံဆောင်လာတွေဟာနိုဝင်ဘာသမ္မတရွေးကောက်ပွဲမှာသမ္မတဒေါ်နယ်ထရန့်ပြန်အနိုင်ရအောင်ပံပိုးလှုပ်ဆောင်နေတာလို့လည်းဆွတ်ဆဲကြပါတယ်။အင်္ဂါနေ့ကကြားနာပွဲဟာဒီမိုကရက်တွေထိန်းချုပ်ထားတဲ့အောက်လွှတ်တော်တရားရေးကော်မတီမှာဝီလျံဘားအနေနဲ့ရှေ့နေချုပ်အဖြစ်ပထမဆုံးအကြိမ်ဖြည့်ဆို့တုတ်ပြန်တာဖြစ်ပါတယ်။ဆန္ဒပြပွဲတွေကိုနှိမ်နင်းဖို့ဖက်ဒရယ်လူမျိုးရေးတွေကိုလွှတ်တဲ့အပေါ်မကြေမနက်ဖြစ်နေတဲ့ဒီမိုကရက်အမတ်တွေက9နာရီကျော်ကြာတဲ့အဲ့ဒီကြားနာပွဲတွင်အပြင်းထန်မေးခွန်းထုတ်ပြောဆိုခဲ့ကြပါတယ်။ဒီနေနဲ့ဒေသဆိုင်ရာတာဝန်ရှိသူတွေကန့်ကွက်တဲ့ကြားကဖက်ဒရယ်လူမျိုးရေးတွေလွှတ်ပြီးတော့နိုင်ငံတော်မှာကြောက်ရွံ့ထိတ်လန့်စိတ်ပေါ်လာအောင်လုပ်နေတယ်လို့ဒီအရေးကော်မတီဥက္ကဋ္ဌဒီမိုကရက်အမတ်ဂျရိုးနက်လာကမစ္စတာဘောကိုဝေဖန်ပြောဆိုခဲ့ပါတယ်။